ပန်မှာတိုယိုတာကားကုမ္ပဏီကခေတ်ရှိပြည်မျိုးစစ်တစ်ခုစောက်တော့မယ်နော်ကိုသားညိုကြည့်ရတာတော့နေကျင်စရာပဲ
အထင်ကြီးကဖူဂျီတောင်ကြီးရဲ့ခြေရင်းမှာအနာဂတ်မျိုးစစ်ကိုစောက်ပါတယ်မဆူမြမော195ဧကကျဲတဲ့ဒီမြင်းနေရာပေါ်မှာလူကြီး2000လောက်စနေလို့ရမယ်မျိုးစစ်ကိုစောက်မှာဆိုတော့ဘယ်လိုလူတွေနေမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲ
ရှင်းနှစ်2022ခုနှစ်မှာစားဆောက်မဲ့မြို့သစ်ကို Woven City လို့ Toyota ကနာမည်ပေးထားတဲ့လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကားကြီးတစ်ခုလို့သဘောထားဆောက်မဲ့မြို့သစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းသူမဲ့ရင်တွေသုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွယ်ကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတဲ့ Toyota ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့အကီယိုတိုယိုတာက Las Vegas မှာလုပ်တဲ့ CES Electronic ကုန်စည်ပြပွဲကြီးမှာဒီမျိုးသစ်ဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောသွားတယ
် Everyone wants to know when will cars truly drive themselves? When will they know what I'm thinking? When will they fly? And more importantly, when will
ကားတွေကဘရော့တူလိုလိုမောင်းပါလေကိုဘာတွေးနေလဲဆိုတာကားကဘရော့တိမှာလဲကောင်းခင်မှာပြန်နိုင်တဲ့ကားတွေဘရော့ပေါ်လာမှာလဲဆက်ရုပ်ကြည့်လို့အသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှာလဲဆိုတာကိုလူတိုင်းသိချင်နေကြပါတယ်ဆက်ရုပ်ကြည့်လို့ပုံစံပြောင်းသွားမယ် Toyota ကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူးဒါပေမဲ့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်တဲ့ဤပညာမောင်းသူမဲ့ရင်ဤပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေ့ရောရှက်သွားလာနိုင်မဲ့ဤပညာလက်စစ်တားအသုံးဤပညာမျိုးလိုအနာဂတ်ဤပညာတွေကို Toyota ကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်ဒီဤပညာတွေပေါင်းပြီးအတူကောက် case လို့ကျွန်တော်တို့ခေါ်ပါတယ်
27ရာစုအနာဂတ်မြို့တစ်မြို့ဖြစ်မယ်လို့ Toyota ပြောတဲ့မြို့သစ်မှာအိမ်တိုင်းကို Smart Home နည်းပညာတွေနဲ့စောက်ထားမှာတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နှိမ့်စာဒူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အဲ့ဒီဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ Artificial Intelligence AI ဉာဏ်ရည်တုနည်းပညာနဲ့ Sensor တွေတပ်ထားမှာဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစအလိုလိုသိနိုင်မယ်လုံးဆရာရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စေမယ်တဲ့
တမန်လူတွေပြင်ရှစ်ပြင်းဤပညာတွေတီထွင်မဲ့သူတွေတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ဉာဏ်ရည်တုအခြေခံနဲ့ဆက်တွေ့ကြတားဟစတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးသစ်လောက်ရတဲ့ရွယ်ချက်တစ်ခုကရှစ်ပြင်းဆက်တွေကိုတီထွင်နေတဲ့တစ်ချိန်ထဲမှာပဲစမ်းသက်အသုံးချပြီးတော့လက်တွေ့မှာတကယ်အသုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေးလာဖို့ဖြစ်တာကို
ပြောရမယ်ဆိုရင် Woven City ရှေပြေးမျိုးသစ်ကိုအစမ်းသက်ခံမျိုးလို့လည်းပြောရင်မမှားဘူးရှင်။ Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
။ Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology.
ဘောင်းသူမဲ့ယင်းဤပညာတွေဆက်ရုပ်တွေခုနှစ်တခုချိတ်ဆက်ထားတဲ့ Smart Home ဤပညာတွေ AI ဉာဏ်ရည်တုဤပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားဤပညာတွေကိုသုတေသီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ
်။ Toyota ရဲ့ရှေ့ပြေးမျိုးသစ်မှာနောက်ထူးတာတစ်ခုကလက်စစ်တားကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမမော။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell ဤပညာလက်စစ်တားတွေနဲ့မြို့ကိုလေပတ်မှာ။နောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသစ်သားတွေကိုသုံးပါသစ်သားတွေတစ်ခုနဲ့တစ်ခုအံဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်ဆောက်လို့ရေးဤပညာကိုသုံးပြီးတော့စောက်မှလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးကိုရှေ့တန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းလေထုညဉ့်ညမ်းစေတဲ့ကာဗွန်တန်းငွေလုံးဝမထွက်အောင်လို့လျှက်စက်ကားတွေကိုပဲသုံးမယ်။နောက်အများသောရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။မြို့သစ် Woven City ကိုဒန်မတ်နိုင်ငံကကဘာကျော်ဘီသူကဘျာခ်အင်ဂန်စ်ကဒီဇိုင်းဆွဲစောက်ပေးမှာပါ။သူ့ရဲ့ဒီဘျာခ်အင်ဂန်စ် Group ဘီသူကအဖွဲ့ဆိုရင်Google ကုမ္ပဏီရုံးတော်တော်များများနဲ့နယူးယောက်မြို့က World Trade Center တည်ကြီးဖြစ်တဲ့ Two World Trade Center ကြီးအပါအဝင်ကမ္ဘာတဝန်းအထင်ကြီးအဆောက်အဦတွေကိုဒီဇိုင်းဆွဲဖန်တီးပေးခဲ့တာကိုသားညုံရ
။အရှင်ကောင်းနေတဲ့ဤပညာသစ်တွေနဲ့ဒီမနာလိုချင်စရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့သစ်ကြီးတခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းသိက်ကိုထူးခြားတယ်တဲ့။ဒီကနေ့ခေတ်မှာမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေတယ်လို့ဖြစ်တယ်။ဒါကြောင့်မလို့မြို့သစ်မှာတော့အသေးချအစီအစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစာ၃မျိုးခွဲထားမယ်လို့ဘိသူကဗျက်ကပြောတယ်ဗ
ျ The first type is the fast transportation and every vehicle is autonomous with zero emissions and street trees create the necessary distinction between people and vehicles The second type
ထမလမ်းမျိုးစာကမော်တော်ယာဉ်တွေပဲသွားနိုင်မယ်လမ်းမျိုးပါမောင်းမိမဲ့ယာဉ်ကနေကာဗွန်တန်းငွေလုံးဝမထွက်တဲ့ကားမျိုးတွေသွားနိုင်မယ်လမ်းမျိုးပါလူသွားလမ်းနဲ့ကားလမ်းတွေကိုလည်းတစ်ပင်နေနဲ့ခွဲထားမှာပါဒုတိယလမ်းမျိုးစာကတော့ခြေချင်းလျှောက်သူတွေ အနည်းရင်တွေပဲသွားလာလို့ရမယ်မြို့ပြလမ်းမျိုးဖြစ်ပါတယ်တတိယလမ်းမျိုးစားကြရင်တော့လူသားလမ်းပဲပါတယ်ပန်းချံကြီးဖြစ်မှာပါမြို့ရဲတနေရာကနေတနေရာကိုခြေချင်းလျှောက်သွားနိုင်အောင်လမ်းတွေနဲ့ဆက်ထားမဲ့ပန်းချံကြီးပ
ါ Toyota ကားကုမ္ပဏီရဲ့ခေတ်ရှည်ပြေးမျိုးသစ်မှာမောင်းသူမဲ့ရင်လေးတွေကိုလည်းနေရာအနှံ့မြင့်တွေ့ရဖို့ရှိတဲ့ကိုသားညုံရ2018ခုနှစ်ထဲက Toyota မိတ်ဆက်ထားတဲ့ e-Ballet ဆိုတဲ့ရင်လေးတွေလေလုံးဝရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေအသုံးပြုတဲ့ပုံစံပေါ်မှာမူတည်ပြီးတော့ကားအမျိုးအစားအချီးအသေးဖြစ်သွားမှပုံစံကတော့ဘိန်းတက်ထားတဲ့ကုန်တက်တာလေးတွေနဲ့တူတယ်
။အဲ့ဒီရင်မောင်းမပါတဲ့လျှက်စစ်ကားလေးတွေကိုပုံစံမျိုးစုံအသုံးပြုနိုင်အောင်လုပ်ထားမှာပတ်စကားအနည်းနဲ့လည်းသုံးလို့ရတယ်၊ကုန်တင်ကားလိုလည်းသုံးလို့ရတယ်၊ဈေးဆိုင်တွေစားတောက်ဆိုင်တွေလိုလည်းသုံးလို့ရပါတယ်။ရွေလျားဆေးကန်းလိုလည်းသုံးရင်သုံးနိုင်မယ်။ဝန်ဆောင်မှုပေးတဲ့အပေါ်မှာမူတည်ပြီးတော့ကားရွေအချီးအသေးဖြစ်တာပဲကွာမင်းမဆွေမမွေ။
ရင်မောင်းမပါလျှက်စစ်တအားနဲ့မောင်းရတဲ့ဒီနီးမျိုးစုံဝန်ဆောင်မှုပေးနိုင်ရင်မဲ့ရင်မျိုးကိုအနာဂတ်မှာတွွန်းကျကျသုံးလာကြဖို့အတွက် Toyota ကရည်မှန်းထားတာပါဒါကြောင့်လဲသူတို့ရဲ့အနာဂတ်မျိုးသစ်မှာ e-Ballet ကားလေးတွေကိုစမ်းသပ်တဲ့အနေနဲ့သုံးမယ်ဆိုတာကြိုတင်ခန့်မှန်းလို့ရနိုင်တယ်ကိုသားညို့ဦးရ
2021မှာစဆောင်မဲ့ Toyota ရဲ့ဒီမျိုးသစ်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာ Toyota ကြီးကဲ Akio ကိုယ်တိုင်ကလည်းသဘောပေါက်တယ်ဒါပေမဲ့တေချာတာကတော့မြို့မှနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဦးစားပေးတည်ဆောက်မဲ့ဒီမြို့သစ်စီမံကိန်းကတိုတာကုမ္ပဏီတစ်ခုတည်းအတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားတယ်ဗ
ျအနာဂတ်နည်းပညာတွေကိုတီထွင်ဖန်တီးမဲ့မြို့သစ် Woven City ကို၈နှစ်ဆောက်ဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်မယ်လို့တော့ပြောတာပဲနည်းပညာသစ်တွေပေါ်ရင်ပေါ်လာတယ်လို့ဆက်ဖန်တီးနေမဲ့မြို့ဖြစ်လို့ဘယ်တော့မှပြီးမဲ့မြို့မဟုတ်ဘူးလို့လဲဆိုရဲဒီမျိုးမှာလူ2000လောက်စနေနိုင်မယ်ဆိုတော့ဘလို့လူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမျိုးသစ်မှာနေနိုင်ဖို့ဘလောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကစတော့မဆောက်ရသေးတော့အိမ်တိမ်ဈေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota Company တာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတတ်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင်။